ஆசிரியா பூமியோதியாகாரோ சமூக உலக மாபாரதா ဒီကနေ့ကျွန်တော်တို့ဆရာကြီးအားကြားတာလေအရင်းရပါတာတရားတော်ပဲဖြစ်ပါတယ်။ဘုရားတရားလို့ကြီးနေ။ငါသာရအားကြားတာလို့တော့ဒီလိုတော်တော်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ်ချစ ဒုက္ခလူရင်းကိုတင်ခံပြီးဟောလိုက်ရတာကဘူးပြီးတော့ဒီလိုမျိုးနဲ့ရှိတယ်လို့ခွန်ကြီးတို့သိထားမှယူဆထားပါတယ်။ညစာလေးရဟောကြားထားတဲ့ဉာဏ်တော်တွေကိုသုံးတသုံးလို့ခေါ်ပါတယ်။သုံးတသုံးဆိုတဲ့ပါဠိစကားမှာအများကြီးပဲအမျိုးမျိုးရှိပါတယ်။အဲဒီအမျိုးမျိုးတွေမှာအထူးသိဉာဏ်သာကြောင်းတဲ့အများကြီးပဲကလေးကအများကြီးပဲကလေးတစ်ခုကတော့ဒါလေလို့ဆိုရင်ဥဒ္ဒါဆိုတာငင်းကျိုးပါပဲတဲ့ငိမ့်ချတဲ့ကျိုးပေါ့လက်သမားဆရာများစိတ်သားကိုပြုကျင်တော့မယ်ခုတ်တော့ရေတော့မယ်ခွဲစိတ်တော့မယ်လို့ဆိုရင်ကျိုးစွာငင်းငိမ့်ချရတယ်အဲ့ဒါကတော့သင်ကြပါတယ်အများပဲငင်းငိမ့်နေကြမှာပါအဲ့ဒီလိုငင်းငောင်းလေးချပြီးတော့အဲ့ဒီငင်းငောင်းလေးတိုင်းကိုရရရတယ်ခွဲစိတ်ကြည့်ခြင်းရတယ်ဘယ်သမားဆရာငါကျွမ်းကျင်နေတာပဲမိစ္ဆာတို့မလိုပါဘူးဆိုပြီးတော့ငင်းမှန်းနဲ့ရပ်သားပြီးခုလိုက်ရွေလိုက်ဆက်စီလိုက်လို့ကြည့်ရင်မလိုတဲ့နေရာတွေရောက်ပြီးတော့ပြည့်စည်လဲသွားရတယ်မိစ္ဆာပြီးရွေလိုက်ခုလိုက်ခွဲစိတ်ကြည့်နေလိုက်ရင်တော့အပြည့်အစုံကြီးရဲ့ဘုရားရှိတဲ့အတိုင်းချိုးရကြဖြစ်နိုင်ပါလေ။ဒါကြောင့်ရတနာဆရာတွေအကျိုးစွာငင်းချပြီးတော့အဲဒီငင်းလေးတိုင်းလာပြီးရေဖုတ်ခွဲစိတ်ပြည်ညားရပါလေ။ညသောရဲ့သာသနာတော်မှာလည်းအဲ့လိုပါပဲ။ညသောဆရာကြီးအဆုံးအမဩဝါဒသုတ်တရားတော်ဟာတရားကိုကျင့်လို့တဲ့သူတွေအတွက်ငင်းကြောက်ပါပဲ။မောရဘာသာဝင်ပုဂ္ဂိုလ်တွေဟာအဲဒီဉာဏ်ဉာဏ်လေးတိုင်းနဲ့လာပြီးတော့ကျင့်ရပါတယ်။ဉာဏ်ဉာဏ်လေးချထားပုံကတော့ဒီလောက်ကိုပဲလို့ကျင့်ရမယ်ဆိုတာမြတ်စွာဘုရားကဉာဏ်လေးချထားခဲ့တယ်။အဲဒီဉာဏ်လေးတိုင်းနဲ့လာပြီးဒီလောက်ကိုကျင့်ရတယ်။ဒီလောက်ကိုသူ့အကိုတမျိုးတမျိုးတွင်ပြီးတော့မကျင့်ရဘူး။မြတ်စွာဘုရားက၅ပါးဒီလောက်ကိုသံမှုမှကြည်ကြောင်းခြင်းဒုံမှုမှကြည်ကြောင်းခြင်းစသည်ဖြင့်ဟောထားခဲ့တယ်။အဲဒီ၅ပါးသီလကိုအဲဒီမြတ်စွာဘုရားဟောတော်မူခဲ့တဲ့အတိုင်းပဲကျင့်ရတယ်။အဲဒီ၅ပါးတည်းကနှုတ်ပဲပြီးတော့၄ပါးသီလ၃ပါးသီလစသည်ဖြင့်ဖြစ်စေမလိုတာတွေကထည့်သွင်းပြီးတော့၆ပါးသီလ၇ပါးသီလစသည်ဖြင့်ဖြစ်စေဒီလိုအသေးစမ်းတင်ပြီးတော့မကျင့်ရဘူး။ပြီးတော့သမารိဘာဝနာကိုဝယ်လို့ပွားများရမယ်ဆိုတာကိုလည်းမြတ်စွာဘုရားကညဉ့်ညောင်းလေးချထားခဲ့တယ်။အဲဒီညဉ့်ညောင်းလေးတိုင်းပဲသမာရိဘာဝနာကိုပွားများရတယ်။သမာရိကမ္မထာကအမျိုးပေါင်း40ကြီးတယ်။အဲဒီတိုင်းမဟုတ်ပါပဲနဲ့ကမ္မထာ50 60 90စသည်ဖြင့်ဒီလိုမဟုတ်တာတွေတစ်မျိုးတစ်မျိုးအသေးစားမထွင်ရဘူး။ပြီးတော့ဉာဏ်ဘာဝနာကိုဘယ်လိုပွားပြရမလဲဆိုတာကိုလည်းမြတ်စွာဘုရားကဉာဏ်လေးချထားခဲ့တယ်။အဲဒီဉာဏ်ဘာဝနာဉာဏ်တွေကတော့အများကြီးပါပဲ။ခန္ဓာ၅ပါးနဲ့လည်းဉာဏ်တွေချထားခဲ့တာရှိတယ်။အာယတနနဲ့လည်းချထားခဲ့တာရှိတယ်။ဓာတ်နဲ့လည်းချထားခဲ့တာရှိတယ်။သစ္စာနဲ့လည်းချထားခဲ့တာရှိတယ်။အရိစ္ဆသမုပ္ပါနဲ့လည်းချထားခဲ့တာရှိတယ်။နာယုံနဲ့လဲချထားခဲ့တာရှိတယ်အများကြီးပါပဲအဲဒီမြင်းတွေကဘယ်မြင်းတွေပဲဖြစ်ဖြစ်တစ်ခုခုနဲ့ညှို့အောင်လာပြီးတော့ကျင်းရတယ်ဒီလိုမြင်းကြောင်းနဲ့အလားတူတဲ့အတွက်ညသွားစရာဟောထားတဲ့တရားဒေသနာတော်တွေကို သုဒ္ဓသုလို့ခေါ်ပါတယ်တဲ့ဒါကြောင့်ခွန်ကြီးတို့ကဇာဟောရမယ်ဆိုလို့ကြည့်ရင်သုဒ္ဓသုဆိုတဲ့ဉာဏ်လေးကိုသိဥစွာချရတယ်အချို့ကဇာရတဲ့အခါမှာဉာဏ်မရှိပဲခြင်းရင်လည်းချောင်းအောင်ရင်းနိုင်တယ်လို့ကိုယ့်လက်ကိုယုံကြည်ပြီးတော့ဉာဏ်လို့ရေးကြတယ်အဲလိုရေးတာဟာဆန့်တန်တယ်လို့တော့စောင့်နိုင်ပါတယ်ဒါပေမဲ့ဝိချသူရတာတော့မသိကြဘူးသိလည်းမချရဘူးဒါကြောင့်ဘုန်းကြီးတို့ကတော့ဉာဏ်ဉာဏ်ချတဲ့အလေးထားပြုလုပ်ထားပါတယ်ဒီကနေ့ညတရားပွဲမှာဟောဖို့ချမယ်တရားမြင်လေးကတော့အရိယာဝါဒသုတ်တရားတော်တဲ့ဒီကြီးကတော့သမုဒ္ဒရာကလေးတွေဝေထားလို့သောသောတွေကဒီကြီးကသိနေကြပါတယ်နောက်လည်းမသိအောင်အဲ့ဒီသမုဒ္ဒရာကိုယူသည်သိမ့်ထားကြရမယ်ရင်ရောက်တဲ့အခါကျတော့မယုံမသိနဲ့အကျိုးကြညှပ်ပြီးတော့မထားရဘူးအဲဒီသံဃာတွေဟာသီတစာတွေတရားတော်တွေပဲမြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုလွယ်လွယ်နဲ့ပေါင်းမထားရအောင်လို့ဘုန်းကြီးကအရင်ဆုံးပြီးတော့ထုတ်ပြထားတာပဲဒါကြောင့်ယူသူတွေသိမ့်ထားကြရမယ်နောက်လို့ကြည့်တဲ့အခါထုတ်ကြည့်ရင်အခုဘုန်းကြီးဟောထားတဲ့တရားတွေကပြန်ပြီးတော့ပေါ်လာမယ်အရိယသတ္တရားဟောထားတဲ့အရိယဝါဒတရားဉာဏ်လေးတွေကိုခွန်ကြီးကကျေးဥစွာပါဠိလိုပဲရိုးပြီးမြင့်ချလိုက်နေ။အဲဒါကိုသတ္တရားဘုရားကဒီတိုင်းပဲဟောခဲ့တယ်လို့နှလုံးသွင်းပြီးယူယူတည်တည်နားထောင်ကြ။သတ္တာယူနေဒိဋ္ဌဝေအရိယဝါဒယေရိယာအာဝသိံတုဝါအာဝတံတိဝါအာဝသိတံတိဝါဣဂဝေယံတို့ယူနေအရိယာဝါဒာအရိယာတို့ဤသမီးယဖြစ်သောဤအရိယာဝါဒတရားတို့သည်သဗ္ဗဆေဘာတို့ဝေရီယေကျင်ဆေဘာသောအရိယာတို့ဤသံနေတရားတို့ကိုအရိယာအရိယာသခင်အရှင်မြတ်တို့သည်အာဝတိန်သူဟာဒီခါကာလကလည်းပြည့်ဝနေထိုင်ခဲ့ကြတရင်သုံးပါနေခဲ့ကြလေကုန်ပြီအာဝတန်ဒီဝါယခုပြုစုပံကာလ၌လည်းသံနေသေးဖြစ်ကုန်၏အာဝတိတန်ဒီဝါနောက်ခါကာလ၌လည်းပြည့်ဝသံနေကြသေးကုန်လတံအရိယာတို့ပြည့်ဝနေထိုင်ကြသံနေရဌာနကိုအရိယဝါဒလို့ခေါ်တယ်။အရိယဆိုတာကအရိယပုဂ္ဂိုလ်ဖြစ်ပါ။အာဝါဒဆိုတာကသံနေရအိမ်။အရိယဝါဒအရိယတို့ဤသံနေရအိမ်ပေါ့။အရိယပုဂ္ဂိုလ်ဖြစ်ပါဆိုတာသောတာပတိမဲ့ပုဂ္ဂိုလ်၊အရာဂါမိမဲ့ပုဂ္ဂိုလ်၊အနာဂါမိမဲ့ပုဂ္ဂိုလ်၊အရဟတမဲ့ပုဂ္ဂိုလ်လို့ဒီလိုမဲ့ပုဂ္ဂိုလ်က၄ပါးသောတာပန်ပုဂ္ဂိုလ်သရဏံပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်ယန္တာပုဂ္ဂိုလ်လို့ဒီလိုပုဂ္ဂိုလ်က၄ပါးပေါင်း7ပါးအဲ့ဒါဟာအရိယပုဂ္ဂိုလ်7ပါးပဲဒီထဲမှာမဲ့ပုဂ္ဂိုလ်၄ပါးဆိုတာကတော့ပုဂ္ဂိုလ်ရေတအားရှင်းတာဖော်ပြရပါတယ်ဘယ်လိုပုဂ္ဂိုလ်လဲလို့အကျဉ်းချားနှုတ်ပြဖို့ကတော့အေးပါလေ။ဒါကြောင့်လဲဆိုတော့မဲ့ပုဂ္ဂိုလ်ရဲ့အသက်တန်းအချိန်ကာလကသိကလေးတစ်ချိန်မျှရှိလို့ပါပဲ။ဝိပဿနာရှိနေတဲ့သူဟာဝိပဿနာရစ်တန်းပြည့်စုံတဲ့အခါကျတော့အရိယာမဲ့ဖြင့်လေးပါးကိုတွေ့မြင်သွားတယ်။အဲဒီတွေ့မြင်တဲ့အချိန်ကဘယ်လောက်ကြာသလဲလို့ဆိုရင်သိကလေးတစ်ချိန်မျှတာရှိရဲ့အမေနဲ့လည်းမကြဘူးမနေဝယ်လည်းမကြဘူးတစ်သက်ကန်းတောင်ကြာဖို့ရမကြည့်ဘူးအဲဒီလိုသက္ကနာလေးပဲဘာမှမကြဘူးအဲဒီစိတ်တစ်ချက်မြသက္ကနာလေးတွင်နိဗ္ဗာန်ကိုမြင်စေခိုက်တံကလေးများပဲအဲဒီအခိုက်တံကလေးမှာအဲဒီပုဂ္ဂိုလ်ကိုမဲ့ပုဂ္ဂိုလ်လို့ခေါ်တယ်အဲဒီအမိအမဖြင့်နိဗ္ဗာန်ကိုမြင်ပြီးတဲ့အခြားမဲ့မှာပဲမဲ့နယ်လာသူအရိယဖို့စိတ်တရားဖြစ်ပေါ်လာတယ်။အဲဒီဖို့စိတ်ဖြစ်ပေါ်လာတဲ့အချိန်ကစားပြီးတော့ကိုယ်ပုဂ္ဂိုလ်လို့ခေါ်ရတယ်။ဒီတော့ အကြီးကိုပြောရမယ်ဆိုလို့ရှိရင်အရိယာပုဂ္ဂိုလ်ဟာသို့ပုဂ္ဂိုလ်လေးပါပဲသင်္ချာညင်ကြနိုင်ပါတယ်။သင်္ချာလည်းတွေ့နိုင်ပါတယ်။အဲ့ဒါကိုအခုဒီရနာပရိသတ်တွေလည်းအများကြီးဒီဒီသားတွေပဲဖြစ်နေပါလိမ့်မယ်။သို့တော်လည်းဝေဒနာအစဉ်ကရောက်လာတော့ဒီဒီသားတွေကိုလည်းဘုန်းကြီးတို့ကအရှင်းချင်းပြီးဟောပြရတာပဲ။ဒီဒီသားတွေပဲဆိုပြီးတော့မဟောပဲခြံထားခဲ့ရင်အဲ့ဒါတွေကဟာပြီးတော့လုံးနေတာတဲ့ဒါကြောင့်ဒီဝိဒါတွေကိုလည်းနည်းနည်းတော့ပြော့သွားသေးတာပဲဒီကြီးတုန်းကအရိယာပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်အရိယာဝါသလို့ခေါ်တဲ့အရိယာတို့ဤသံသေအိမ်မှာနေကြတယ်ဥပမာအခုလူကြောင့်ပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်ကိုယ်မှာကိုယ်နေကြတာပေါ့ဉာဏ်ရည်တွေကဘယ်မှာနေကြသလဲဆိုရင်ကိုယ်เจ้าမှာကိုယ်နေကြတာပေါ့အဲ့ဒါလိုပါပဲအရိယာပုဂ္ဂိုလ်တွေကဘယ်မှာနေကြသလဲဆိုရင်အရိယာတို့ရဲ့သံဃာမှာနေကြတယ်ဒီတော့ကအရိယာတွေလည်းအရိယာတို့ရဲ့သံဃာမှာနေကြတယ်ဘောရမြတ်စွာဘုရားမပွင့်မီဒီကပွင့်တော်မူခဲ့တဲ့သာသနာမြတ်စွာဘုရားလက်ထက်ကသာသနာမြတ်စွာဘုရားနဲ့တည်းကတတိယအပေါင်းတွေအများကြီးရှိပါတယ်အဲဒီအရိယာတွေလည်းအရိယာဝါဒလို့ခေါ်တဲ့အရိယာတို့သံနေရာတရားကြီးတွေမှာလည်းနေသွားကြတယ်။အဲဒီလည်းရှင်းကြတဲ့ဘောနာဘုံမြတ်စွာဘုရားအဲဒီလည်းရှင်းကြတဲ့အာဟုဒဏ်မြတ်စွာဘုရားစသည်ဖြင့်ပေါ့လေ။အဲဒီတော့ရှင်းကြပြီးလိုက်သွားရင်ကျွမ်းတော်မူခဲ့ကြတဲ့ဘုရားစုစုတွေဟာမကြီးမတွက်နိုင်အောင်အများကြီးပဲရှိခဲ့ပါတယ်။အရိယသဝဗျာတွေရဲ့အရိယသဝဗျာတို့ဤအရိသာဘာဝကတွေရဲ့ဒီအရိယပုဂ္ဂိုလ်တွေအားလုံးဟာဘယ်မှာနေကြရသလဲလို့ဆိုရင်ဒီအရိယဝါဒတရားတော်ကြီးတွေမှာပဲဒီဝဲဒီသတင်းသုံးနေထိုင်သွားကြပါတယ်။ယခုဘောရဏသဝဗျာဤလက်ထက်မှာလဲဘောရဏသဝဗျာနဲ့လည်းကဒီသားတွေအများကြီးပဲရှိကြပါတယ်။ဒါကပိဿုပန်ဖြစ်ပေါ့ဒီသောဗံကကြီးမှာရှိကြတဲ့အရိယပုဂ္ဂိုလ်တွေဟာလည်းဘယ်မှာတွင်သုံးနေထိုင်ကြသလဲဆိုလို့ရှိရင်ဒီရိယဝါဒတရားတွေမှာပဲတွင်သုံးနေထိုင်ကြရပါတယ်။နေကြတုံးနေကြစေပေါ့။ဘောရမမြတ်စွာဘုရားသာသနာတော်ကအခုလည်းပြီးနေစေ။နောင်လည်းပြီးသွားအောင်မှာပဲဖြစ်တဲ့အတွက်အခုဘုရားလက်ထက်ကအရိယတွေကတော့ဣရိယာပတရားတွေမှာနေတော့နေစေလို့ဆိုရတယ်။နောင်အရိမြေနတ်စွာဘုရားမှာစပြီးပြန်တော်မူကြမယ်။မြတ်စွာဘုရားအစူစူနဲ့တကားဒိဋ္ဌာဝကအရိယာတွေနေပြီးပြတ်နိုင်အောင်များစွာပဲရှိကြပါရဲ့။အဲဒီအရိယာတွေဘယ်မှာနေကြမှာလဲဆိုလို့ကြည့်ရင်ဒီဣရိယာပတရားတွေမှာပဲနေကြမယ်။ဒါကြောင့်ဒီတရားတွေကိုအရိယာဝါဒအရိယာတို့ဤသံနေရင်းလို့ခေါ်ရပါတယ်အဲဒီတရားတွေက၁၀ပါးရှိတယ်အဲဒါတွေကိုအခုလိုထုတ်ပေါ်ပြီးတော့ဟောထားပါတယ်ပဒမေဒတာဤသာဒိဋ္ဌိဒိဋ္ဌုသင်္ကန်းဝိသုနောဟောတိသလင်္ကာတမနာရတောဧသာရခောတတုရာပတိနောပန္နုနာသစ္စေကသစ္စောသမဝယတတိတနောအနာဝီလသင်္ကပ္ပောအတ္တရာကာယသင်္ခါရောသူမုဒ္ဒစေတောသူမုဒ္ဒပိညောဒါကအရိယာဝါဒတရား၁၀ပါးရဲ့အကြောင်းရှင်ပါဠိပဲဘောရောကြမှာဗမာလိုကောင်းရှင်လေးလည်းထုတ်ပြမယ်အခုတော့ပါဠိကောင်းရှင်လေးကိုပဲငါသာရဟောတော်မူတဲ့မူရင်းအတိုင်းငင်းငေးချပြပါရဲအလွန်လည်းကောင်းပါရဲပါဠိကိုနားလည်ရင်ဒီပါဠိဗန်လေးတွေကိုညာကြရတာကိုကအင်မတန်ကောင်းတယ်ဘုန်းကြီးရဲ့တတိယယောဂီတွေကပါဠိတဲ့တော်တန်တတ်တဲ့အချို့ယောဂီတွေမှာဘုန်းကြီးတို့ကပါဠိရိုးပြီးဟောလိုက်ရင်သူတို့ကိုယ်ထဲမှာချိုးချိုးချင်းချင်းနဲ့ဒီတိတွေသိဖြစ်သွားကြပါရဲတဲ့ဘုရင့ကဘုရားကိုယ်တော်တိုင်ဟောတဲ့ပါဠိတန်ကိုများကြားလိုက်ရရင်ဒီဒီတွေဘယ်တော့များသိကြမလဲမသိဘူး အဲဒီတော့ပါဠိတော်လေးကိုကျမ်းစာလိုက်ရတာနဲ့သူတို့မှကျိုးပြင်းဖြစ်တာကဘာသဘောတော်လို့သူတို့ကမြင်များချက်ထားကြပါတယ်အဲဒါကိုဓမ္မပီတိလို့ခေါ်ပါတယ်ဒီပီတိကပါဠိတရားကံကိုကြားရရုံနဲ့လည်းဖြစ်တတ်ပါတယ်အငယ်လေးတွေကိုကြားရတော့မိမိတို့ကဖြစ်ပေါ်နေတဲ့တိုက်ဆိုင်ပြီးသဘောကျသွားလို့လည်းပဲဒီပီတိကဖြစ်တတ်ပါတယ်ပါဠိကိုမသိတဲ့သူတွေမှာတော့ပါဠိကဆက်ပါတယ်ပါဠိကိုလည်းမသိဘယ်လိုအနေနဲ့ပဲကိုသူမှလည်းမသိနဲ့တော်တော်ကြာတော့ကြည်ကြည်နဲ့ငှိုင်းငယ်ပြီးတော့သွားရကြပါသေးတယ်ဒါကြောင့်အနေနဲ့ပဲပါသိအောင်အခုညမပြန်ပြမယ်ဒါသာစေဘာသာရိယဝါသာတရားတို့သည်တတမေပဲပြီးတော့ညှိမှုကဘိက္ခုယဟံတို့ဣဒ္ဓဣသာသနာတော်၌ဘိက္ခုယဟံသည်ဘိက္ခုသံဃာတို့ကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းထားသောပုဂ္ဂိုလ်သည်ဘိက္ခုယဟံဆိုတာသုဒ္ဓံဒေသနာတော်ယဘိက္ခုယဟံလည်းရှိတယ်ဝိနည်းယဘိက္ခုယဟံလည်းရှိတယ်သုဒ္ဓံဒေသနာယကတော့ဗမ္မာရေဒယံဣစ္ဆတိတိဘိက္ခုလို့ဆိုတဲ့အတိုင်းသံဃာလေးကိုရှိနေတဲ့ပုဂ္ဂိုလ်ဟာဘိက္ခုပါပဲ။ဒါကြောင့်သာသနာများမှာပဋိပန္နကောဟိဒေဝဝါဟောတုမနုသောဝါဘိက္ခုတိသင်္ချာဟိသတိလို့မိတ်ဆိုထားပါတယ်။ဒေဝဝါဟောတုနတ်ပဲဖြစ်စေမနုသောဝါလူပဲဖြစ်စေပဋိပန္နကောတရားကိုကျင့်သောသူသည်ဘိက္ခုတိသင်္ချာယဟံဟူသောရည်ရွယ်ချင်းသောဟိသတိရောက်ပါတယ်တဲ့။နာပဲဖြစ်စေလူပဲဖြစ်စေသံဃာလေးကိုမြင်မြင်ပြီးတော့သံဃာကလွန်မြောက်အောင်လို့တရားကျင့်သုံးနေရင်အဲ့ဒီပုဂ္ဂိုလ်ဟာဘိက္ခုမိပါတယ်တဲ့။တနည်းအားဖြင့်တော့ဒီလေသေးဒိဋ္ဌိတိဘိက္ခုဒီလေသာတွေကိုဖြစ်စည်းရရင်ဘိက္ခုမိပါတယ်တရားကျင့်သုံးနေတဲ့သူမှာကိလေသာတွေကပြည့်စည်သွားကြတယ်မကျင့်ရင်တော့ကိလေသာတွေကမပြည့်စုံသို့ပွားတန်ဆန်းနေတယ်။ကျင့်ရင်တော့ကိလေသာတွေဟာနည်းနည်းကျင့်ရင်နည်းနည်းပြည့်တယ်။များများကျင့်ရင်များများပြည့်တယ်။အပြည့်ဆုံးကျင့်လိုက်ရင်တော့ကိလေသာတွေဟာအကုန်လုံးကျဲပြီးရဟန္တာဖြစ်သွားတယ်။ဒါကြောင့်အာထုတ်ခြင်းကြာနေတဲ့သူဟာသီလကိုစံစင်ကျင့်သုံးနေရင်သီလနဲ့ဆိုင်တဲ့ဝိတိတ်ကမကိလေသာတွေကိုဖြတ်သိနေပြီလေ။ဝိတေကမကိလေသာဆိုတာတမ်းမှုခိုးမှုလိမ်မှုစသောအကျင့်ပြည့်မှုတွေကိုယူလွန်တဲ့လောဘဒေါသစသောကိလေသာအကျဉ်းတွေပါပဲ။ဒီလာကိုကျင့်နေရင်အဲဒီအကျဉ်းဆုံးကိလေသာတွေကိုဖြတ်သိနေပြီမြည်တယ်။သမာဓိဘာဝနာအကျင့်ကိုကျင့်နေရင်သမာဓိနဲ့ဆိုင်တဲ့ပရိယုဒ္ဒကိလေသာတွေကိုဖြတ်သိနေပြီမြည်တယ်။ပရိယုဒ္ဒကိလေသာဆိုတာကိုယ်ကြာစီပြီးဖြစ်နေတဲ့လောဘဒေါသစသောကိလေသာတွေပါပဲ။ဓမ္မာရီကိုပွားများနေရင်အဲဒီအလစာပရိယုဒ္ဒံကိလေသာတွေကိုပျက်စီးနေပြီမြည်တယ်။ဝိပဿနာပညာကိုပွားများနေရင်တော့ပညာနဲ့ဆိုင်တဲ့အနုပြကိလေသာတွေကိုပျက်စီးနေပြီမြည်တယ်။အနုပြကိလေသာဆိုတာအကြောင်းညွတ်တိုင်းအခွင့်ရတိုင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစသောကိလေသာတွေပါပဲ။ဝိပဿနာရှိနေရင်စိတ်တိုင်းစိတ်တိုင်းရှုမှတ်ချက်တိုင်းမှာအဲဒီနုပြကိလေသာတွေကိုဖြတ်စီးနေပြီမြည်တယ်။ဥပမာတဲဆုံများနဲ့စိတ်သားကိုခုတ်ခုတ်ပြီးရွေးနေရင်အချက်တိုင်းချက်တိုင်းမလိုတဲ့စိတ်သားပါကလေးတွေဖတ်ကနေဖတ်ကနေကြွားကြွားကြနေတယ်လို့ပါပဲ။ဒီဥပမာကတော့ညီကြီးကိုပေါက်ပြားနဲ့ပေါက်နေရင်ပေါက်တိုင်းပေါက်တိုင်းဒီကြီးမှာအလွာလွာနဲ့ွားကွာပြီးတော့ထွက်ထွက်လာတယ်။ဒါလိုပါပဲ။ဘာရကျောက်သားကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုရှိမှနေရင်ရှူတိုင်းရှူတိုင်းကိလေသာတွေွားကွာပြီးတော့ကျကျသွားပါတယ်။ဒါကြောင့်ဝိပဿနာပညာကိုပွားနေတဲ့သူဟာရှူတိုင်းရှူတိုင်းကိလေသာကိုဖြတ်သိနေပြီမြည်တယ်။ဒါကြောင့်ဒီလေးစေကိလေသာတို့ကိုပင်နဲ့အတိဖြတ်သိတာဤဒီတို့ကြောင့်ဘိက္ခုဘိက္ခုညီပါတယ်ညာညီပါတယ်တဲ့ဒါကတော့ သုတ်တန်ရံတဲ့ဝိသိကုဝိညာဏကတော့ဝိညာဏနဲ့ညီတင်ငါဟုတ်ပြီးကောင်းကောင်းကျင့်နေတဲ့အရှင်မြတ်တွေပါပဲအဲဒီဝိညာဏတွေကတော့မြတ်စွာဘုရားလက်ထက်ကဆိုရင်မြတ်စွာဘုရားကိုယ်တော်တိုင်အိမ်ကိုယ်ကောပြီးဉာဏ်ပြုပေးထားတာတွေလည်းရှိတယ်အချာကြီးနဲ့ဉာဏ်ပြုပေးထားတာတွေလည်းရှိတယ်အများဆုံးကတော့သံဃာတော်ကသမဝါနဲ့ရုပ်ဖတ်ပြီးဉာဏ်ပြုပေးထားတာတွေကပဲများပါတယ်အခုရှိနေကြတဲ့ယဟန်တော်တို့ဟာအဲဒီသမဝါယဟန်တွေကြီးရပါပဲဒီတော့မှာတော့သုတ္တံဘိက္ခုကိုကြီးရပါတယ်ဒီသုတ္တံဘိက္ခုကတော့သမဝါနဲ့ယဟန်သူသားကြီးဖြစ်စေသူမသားကြီးဖြစ်စေရာကျင့်နေတဲ့ပုဂ္ဂိုလ်အားလုံးကိုဘိက္ခုလိုပဲခေါ်ရပါတယ်ဒီသုတ္တံဘိက္ခုကလူသားတွေမဟုတ်ဘူးငါ့တွေ့ဇနာတွေလည်းပါဝင်ပြီးနေတယ်ဒါကြောင့်ဤသာဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုတံမြာသိဝရှိနေသောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုသိရသောပုဂ္ဂိုလ်သည်သင်္ဆင်ကအဝိသုရိနောသင်္ကန်၅ပါးကိုပယ်ပြီးသည်ဟောတိဖြစ်၏သင်္ကန်၅ပါးကိုပယ်ရာအရိယာဝါဒတစုအရိယာတို့ဤနေရင်တူတဲ့ဒါကတော့ကောင်းခြင်းမဟုတ်အတူကျုပ်ပဲရှိသေးတယ်နောက်ကြောတဲ့အခါကျတော့သဘောပေါက်နားလည်ကြပါလိမ့်မယ်လောကမှာလူတွေဟာမိရလုံးလုံးအောင်အိမ်တွေဆောက်ပြီးတော့နေထိုင်ကြတယ်။တန်နိုင်တဲ့လူတွေကအိမ်ကြီးအိမ်ကောင်းတွေဆောက်ကြတယ်။မတန်နိုင်တဲ့လူတွေကတော့တော်တော်သိယုံမဲ့ဆောက်ကြတယ်။မိုးလေးမှလုံပါသေးတော့လေလေးမှကားပေါ်ပါသေးတော့လို့ကြီးဝဲပြီးတော့ဇနီးကလေးဖက်ကလေးတွေနဲ့ဘုရားကလေးတွေနဲ့တော်ကလေးမိုးကပြီးတော့အတော်သိအိမ်ကလေးတွေဆောက်ကြတယ်။တချို့အိမ်တွေများမိုးလေးတောင်ကောင်းမလို့ဆောက်ကြဘူး။တားနိုင်တဲ့ကြီးကတော့လုံလုံချုံချုံအင်းကြီးအင်းကောင်းတွေကိုဒီတားနဲ့လဲဆောက်ကြတယ်၊ဟိုအင်းကြီးနဲ့လဲဆောက်ကြတယ်။ကောင်းတဲ့ကောင်ဆောက်နေကြပါတယ်။အဲဒီတော့အင်းကြီးဆောက်ပြီးနေတဲ့ညတာဟာဘာအတွက်တုံးဆိုတော့ဒီရအန်တဲ့လုံလုံအောင်လို့ပါပဲ။အင်းကြီးပဲနဲ့ကျင်းမြန်မာနေရင်ငွေကြေးတဲ့ခါလဲပူပြီးတစ်ခါရောက်မယ်။မိုးရတဲ့ခါလဲမိုးဆိုပြီးတစ်ခါရောက်မယ်။ဒီတဲ့ခါလဲလေထီးကြီးတို့ခါရောက်မယ်။အဲဒါကြောင့်မကြမ်းမာနာပြပြီးဒီဒီတို့ခါရောက်သွားနိုင်ပါလေ။ဒါရင်လည်းမကြရေးပါဘူး။ရှင်မဲ့တွေလည်းကိုင်းနိုင်တယ်။ငွေကင်းစားတွေလည်းကိုင်းနိုင်တယ်။လူတို့ကတွေကမလိုမုန်းနေတဲ့လူတွေကလာပြီးတော့ရိုင်းနေနှိမ့်ဆက်နိုင်တယ်။ဘာပြမယ်ဆိုရင်လည်းအကားကိုမရှိတော့ပါကြဖို့ရလွဲနေတာပေါ့အချင်းဆုံးအချင်းသုံးစုံတယောက်ကဒဲဖြစ်ဖြစ်ဒုတ်ဖြစ်ဖြစ်အရန်ပြလိုက်ရင်အဲဒီကားကမရှိတဲ့ဝိညာဉ်နဲ့နေတဲ့လူကိုမတော်တဆချိန်မှန်ပြီးတော့ဒုက္ခရောက်သွားနိုင်ပါလေဒါကြောင့်ဒီသေးအန္တရာယ်တွေလုံးုံအောင်လို့အင်းတွေဆောက်ပြီးတော့နေတယ်ကြရတာပဲဗာမယံမှာလည်းဒီလိုပါပဲအရိယာဝါဒဆိုတဲ့ဘေးအလုံးစုံနဲ့အိမ်မရှိရင်ကိုယ်နိုင်တဲ့ဘေးအန္တရာယ်ကအများကြီးရှိပါတယ်။ဘုရားကပြောခဲ့တဲ့ဘေးအန္တရာယ်လည်းကြီးပါတယ်။ဘုရားကပြောခဲ့တဲ့မြေကူရာမိုးရာသာရေမဲ့ကြိုက်တာဈေးမာနာဆိုတာတွေကဘာမှမပြောပါတော့သေးပါဘူး။မြေကြိုက်တယ်။ရံသူတွေကလာပြီးတော့ငိမ့်မဲ့တတ်ချက်တဲဆိုတာတွေလည်းဗာမယာဘေးနဲ့စာကြည့်ရင်ဘာမှမကြည့်ကြသေးဘူးလို့ဆိုရမယ်။ဒါကြောင့်လဲဆိုရင်အဲဒီလောကသေးကြီးဆိုတာကတော့အခုတော့ဘုရားတွေကဒုက္ခပေးနိုင်တယ်။နောက်ဘုရားတွေမှလာပြီးဒုက္ခမပေးနိုင်ဘူး။ဗာမယာသေးကြီးဆိုတာကတော့သတ္တံမြေလုံးလျှောက်ပြီးတော့ဒုက္ခပေးသွားနိုင်ပါလေ။ဉာဏ်မတန်လဲကြည့်ကြပါရဲ့။ဘယ်တော့ကြည့်ကြလဲဆိုရင်အတော်လေးပါးကိုလည်းကြာသွားနိုင်ပါလေ။ဘယ်လေးပါးတွေကငရေကြရောက်ပြီးတော့အနည်းဘိန်းကောင်းများစွာ၊ဘာမောင်းများစွာ၊ဂရေကောင်းများစွာဒုက္ခရောက်သွားနိုင်တယ်။ဒိဋ္ဌာပြပြီးတော့လည်းဒီလိုပဲအနည်းသိမ်းသံဂရေကောင်းများစွာဒုက္ခရောက်သွားနိုင်တယ်။ဒိဋ္ဌာန်တို့ပြီးတော့လည်းဒီလိုပဲဒုက္ခတွေအများကြီးရောက်သွားနိုင်တယ်။လူဘဝမှာဆိုပါအောင်တော့အောက်တန်းကြတဲ့ဘဝ၊သင်္ကေတဘဝတွေမှာရှိနေတဲ့ဆိုရင်ဇာမိယလုံးဘဝနှိစ္စခံရလို့စသည်ဖြင့်ဒုက္ခတွေအများကြီးရောက်သွားနိုင်တယ်။ဒါကချမ်းသာတဲ့ဘဝမှာဖြစ်ကြတော့လေဘဝတိုင်းဘဝတိုင်းဘူရနာရဒေယသတိချင်းဆင်းရဲဒုက္ခတွေ
အများကြီးရောက်သွားနိုင်နေတာပဲဒါတွေဟာသံဃာလေးတွေပါပဲအရိယာဝါသာဆိုတဲ့အရိယာနေအိမ်နဲ့မနေနိုင်တဲ့သူတွေဟာဒီသံဃာလေးတွေနဲ့ထပ်တလဲလဲတွေ့နေကြရတယ်အရိယာဝါသာတရားတွေကိုပွားများပြီးတော့အရိယာနေအိမ်မှာနေကြတဲ့ဆရာကျမ်းနာပုဂ္ဂိုလ်တွေမှာဒီလေးတွေကလွတ်မြောက်ကုန်ကြပြီဒါကြောင့်အဲဒီသံဃာလေးတွေမှာလုံးလုံးနဲ့အရိယာဝါသအရိယာတို့ဉာဏ်ကြီးတွေကိုသာပြီးတော့သိကြတဲ့ပြန်နေကြရအောင်လို့မြတ်စွာဘုရားကဒီအရိယာဝါသတရားတော်ကြီးကိုဟောတော်မူခဲ့တာတဲ့ဤသာဤသာသနာတော်၌ဒိဋ္ဌုယဟန်ဤဒိဋ္ဌုသံဃာဒိဋ္ဌုရှိမြင်သောပုဂ္ဂိုလ်သည်ဒိဋ္ဌုကိလေသာကိုဖြစ်စည်းတော်ပုဂ္ဂိုလ်သည်သင်္စင်္ဂဝိသုဤနောအင်္ဂါ၅ပါးကိုပယ်ပြီးဒီဟောတိဖြစ်၏အင်္ဂါ၅ပါးကိုပယ်ရမယ်ပယ်ပြီးဖြစ်အောင်ကြည့်ရမယ်အဲ့ဒါဟာငံတော်ပြအရိယာဝါဒအရိယာတို့ယဉ်မယ်လို့ဆိုလိုရဲ့အင်္ဂါ၅ပါးတေ၅ပါးအကျေဟောတဲ့အခါသင်ကြပါလိမ့်မယ်အခုတော့အင်္ဂါ၅ပါးဆိုတာဘာတွေပါလိမ့်ဘယ်လိုပယ်ရမှာပါလိမ့်မလဲလို့ဤသာမြင်ရရမယ်အဲဒီတော့ဦးမြင်ရအောင်လို့မြတ်စွာဘုရားကဒီကောင်းကင်လေးတွေကိုပေးထားတာပြီးတော့ဒုတိယအရိယာဝါဒအရိယာတို့သံဃာ၏နာမနှစ်ကတော့သာလင်္ကာသမန္နာရတောအင်္ဂါ၆ပါးနဲ့ပြည့်စုံသည်လီဟောသည့်ဖြစ်၏အင်္ဂါ၆ပါးနဲ့လည်းပြည့်စုံရမယ်ပြည့်စုံအောင်ကျင့်ရမယ်အဲဒီအင်္ဂါ၆ပါးနဲ့ပြည့်စုံတာလဲအရိယာဝါဒအရိယာတို့ဤသံဃာဤတစ်ခုပါပဲတဲ့လောကမှာအိမ်ဆောက်တော်အိမ်မှာစိတ်ပိုင်းတွေကအများကြီးပဲရှိပါတယ်ဒိုင်းတို့ထုံရောက်ဒိုင်းများတို့အမိုးတို့အကင်းတို့အကာတို့တကားပေါက်ပြင်းပေါက်စသည်တို့ဖြင့်အများကြီးပါပဲဘုရားဆိုရင်ဘုန်းကြီးခြေကလည်းအိမ်အစိတ်ပိုင်းပဲဒီတော့အခန်းကြီးတို့ဒါမျိုးကိုလည်းစသည်ဖြင့်လည်းအများကြီးပဲရှိပါတယ်။အဲဒီလူငယ်အိမ်မှာအစိတ်ပိုင်းနဲ့အများကြီးရှိကြလို့ပဲအရိယာဝါဒအရိယာတို့နေမှာလဲအစိတ်ပိုင်းအင်္ဂါ၆ခုရှိတယ်။အဲဒီအင်္ဂါ၆ခုနဲ့ပြည့်စုံရမယ်တဲ့။နံပါတ်၃အရိယာဝါဒတရားကတော့ဧကရေသောတစ်ခုသောအဆောင်ချောက်ရှိပြီးဟောတိဖြစ်၏။အဆောင်ချောက်တစ်ခုလည်းရှိရမယ်တဲ့။အခုလောကဒီစည်းဥစ္စာရှိရဲ့အတဲတိုင်းဇာတုဌာနတွေရှိတဲ့လူတွေရဲ့အိမ်မှာအဆောင်ချောက်ထားရကြလို့ပေါ့အဲ့ဒါဘာကြောင့်ထားရသလဲဆိုလို့ရှိရင်ဘေးရလုံးညွန်အောင်လို့ထားရတာပါပဲအရိယာဝါဒနေရင်ကလည်းအဲ့ဒါလိုပါပဲကိလေသာဘေးရနေလုံးညွန်အောင်လို့အဆောင်ချောက်တခုရှိရပါတယ်ဒါလို့ဆိုရင်သံဃာ့ဝိလေးစုဆုံးသွားပြီ။ငါအင်ပဲလေးဂုံ၆တွေသုံးသေးဆောင်တပါတဲ့။ဒီလိုသံဃာ့ဝိလေးပေးထားတာကပါဠိမြတ်တဲ့ပုဂ္ဂိုလ်တွေအတွက်အလွယ်တကူနဲ့မှတ်သားနိုင်အောင်လို့တောင်းဆိုလေးပေးထားရပါတယ်။အဲ့ဒါကိုဆိုကြရမယ်။ငါအင်ပဲလေးဂုံ၆တွေသုံးသေးဆောင်တပါဆိုတော့ငင်္ဂါငါးပါးကိုပယ်ရမယ်ဆိုတာကအရိယာဝါဒအရိယာတို့နေတဲ့သူဘုံ၆ပါးနဲ့ပြည့်စုံရမယ်ဆိုတာကအရိယာဝါဒအရိယာတို့နေတဲ့သူအဆောင်လျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတာကအရိယာဝါဒအရိယာတို့နေတဲ့သူအလုံးပေါင်းကောင်းစဉ်လေးသုံးခုတော့ပြီးသွားပြီ။နာမလေးအရိယာဝါဒတရားကတော့သတုရာပတ်သိင်းတော့၄ပါးသောမြားရှိပြီးဟောဒီဖြစ်၏။နေရာလေးကလည်းရှိရမယ်တဲ့ဒါကလည်းအရိယဝါဒတစ်ခုပဲပြီးတော့နာမငါအရိယဝါဒကတော့ ပန္နမပစ္စေကပစ္စောအတိဒီသောသစ္စာဝါရကိုပေဤဒီဟောတိဖြစ်၏လောကမှာမာရာယူဝါရတွေဆိုတာအများကြီးရှိတယ်ကိုယူနဲ့ကိုကိုဟာမှမန္တေလို့ကြီးယူဆပြောဆိုနေကြပါတယ်တကယ်တော့ဓမ္မနဲ့ချိန်ထိုးကြည့်လိုက်ရင်တော့မန္တာတွေလည်းမဟုတ်ပါဘူးအမားတွေကြီးပဲအဲဒီလိုမိစ္ဆာယူဝါဒတွေဟာသူ့ဟာနဲ့သူမှန်တယ်လို့ယူဆပြောဆိုနေကြတဲ့အတွက်အဲ့ဒါတွေကိုသစ္စေကသစ္စာသီးသံသစ္စာတွေလို့ဆိုထားပါတယ်ဒါလည်းဒီဝါဒတစ်ခုပဲဒါကြောင့်ခေါင်းစဉ်ဆောင်ဖို့မှာလေးရမိကပယ်ကြီးညာသစ္စာသီးသံညာလို့ဆိုထားတယ်အဲ့ဒါကိုသူဆိုကြရမယ်လေးရမိသာပဲရှင်းရာသစ္စာသီးသာများဆိုငါနာချောက်ပြီးရပါတရားကတော့တမဝရသထေတနောဇာမိဝလုံးစုံကိုအကုန်ပဲစုံဤသည်ဟောတိဖြစ်၏ဒီကုတ်ကတော့ပါဠိကိုအတော်ခက်တယ်တန်တဘုအဝရတဘုပဋ္ဌတဘုဒေသနာတဘုဒီလေးဘုကိုပေါင်းစပ်ထားတယ်တန်ဆိုတာကကောင်းစွာတဲ့အဝရဆိုတာကလူလေသေးမရှိအပြည့်စုံအကုန်အစင်နဲ့ပဋ္ဌဆိုတာကစွန့်ပယ်ပြီးတည်းတေသနာဆိုတာကရှားမြင့်ခြင်းနဲ့ပေါင်းလိုက်တော့သမဝရပဋ္ဌေသနောရှားမှုအလုံးစုံကိုအကုန်ပယ်စုံပြီးဖြစ်ပါတယ်တဲ့ရှားမြင့်နေရာလေးရဲ့ဆိုရင်မပြည့်စုံသေးလို့ပဲရှားမြင့်မှုတွေကပုံစံကြီးကြီးမကြားတော့ဘူးလို့ဆိုရင်လူတွေလည်းမရှိစသရာရာအကုန်လုံးပြည့်စုံနေလို့ပေါ့ဒါကြောင့်ဒီရိယဝါဒနေင်္ဂါလဲအင်္ဂဏကောင်းပါလေနာမခွန်ရိယဝါဒတရားကတော့အနာဝိလာပင်ကတော့မနောက်ကြည့်ပါကြံစီရှိပြီးဟောတိဖြစ်ဤဒီကုကြံစီမှုတွေဟာလဲနောက်ကြည့်ရင်မရှိလဲအခါခါသိမ်းပါရှိဒီလင်းပြီးသင်ကျဲနေရမယ်တဲ့ဒီရိယဝါဒနေရင်လည်းအမှန်ကောင်းပါတယ်။နံပါတ်၈ရိယဝါဒတရားကတော့ပတ္တရာကာယသင်္ခါရောငြိမ်းသောကာယသင်္ခါရရှိသည်ဟောတိဖြစ်၏။ကာယသင်္ခါရဆိုတာဒီနေရာမှာသုတဝင်တဲ့ကိုခေါ်တယ်။ဒါကြောင့်သုတဝင်တဲ့ချုပ်ငြိမ်းတဲ့သရုဒ္ဓဇာနလည်းပြည့်စုံအောင်အားထုတ်ရမယ်လို့ဆိုလိုပါတယ်။ဒါကတော့ပြည့်စုံရင်သာပြီးကောင်းလို့ညွန်ပြထားတာပါပဲ။လူရင်းကတော့ဒီလိုသာကုန်ခံပြီးရဟန္တာဖြစ်ဖို့ကလူရင်းပါပဲ။ဘာကြောင့်လဲဆိုတော့အချို့ရဟန္တာပုဂ္ဂိုလ်တွေမှာဒီသရုပ်ဇံကုန်မြရပေမဲ့အရိယကိစ္စပြီးနေတာတွေအများကြီးပဲရှိနေပါတယ်။ဒါကသံဃာကြီးတခုကိုဆိုကြအောင်ဆိုရှားမိကျင်စင်ကြံကြည်လင်ဖွဲ့ဝင်ငြိမ့်စေတာဆိုနံပါတ်9နဲ့နံပါတ်10အရိယဝါဒတရားတွေကတော့သူမုဒ္ဒာစိတ်တော့ကောင်းစားလို့တော့သိရှိပြီသူမုဒ္ဒာပင်ရောကောင်းစားလို့တော့ပညာရှိပြီဘာကောင်းစားလို့ပြီဟုပြီးတော့ပညာရှိပြီဟောကြည့်ဖြစ်ပြီစိတ်ကလည်းဒီလေသာစဉ်သခင်တွေရဲ့လက်ထဲမှာလွန်မြောက်ရမယ်အဲဒီလိုလွန်မြောက်တာကိုသိရဲ့ဉာဏ်ပညာနဲ့လည်းပြည့်စုံရမယ်တဲ့ဒီရိယဝါဒတရားနှစ်ပါးကတော့တစ်သက်တည်းကျွေးရပါပဲစိတ်ကကောင်းစွာလွတ်မြောက်သွားရင်အဲဒီလွတ်သွားတာကိုသင်ခြင်းပြီးပြည့်ရဲ့ပညာကလည်းတပါးရဲဖြစ်တော်တာပါပဲသံဃာကစိတ်ကောင်းစွာလွတ်သ ပညာလို့မချုပ်ကုန်ပြပါအဲ့ဒါကိုဆိုကြမယ်သိကံစွာလို့ပညာလို့မချုပ်ကုန်ပြပါဆိုအရိယဝါဒတရား၁၀ပါးခေါင်းစဉ်ကတော့သုံးပါးအဲဒီ၁၀ပါးသောတရားတော်တွေကိုဘယ်သူကဟောခဲ့သလဲဆိုရင်သာမန်ပုဂ္ဂိုလ်ကဟောထားတာမဟုတ်ပါဘူးမြတ်စွာဘုရားသခင်ကိုယ်တော်တိုင်ဟောထားခဲ့တဲ့တရားတော်တွေပါဒါကြောင့်ဤကုန်းကျဆံမှုကအရိယဝါဒဟောခေါ်ပြဗုဒ္ဓမြတ်ဖျားတဲ့အဲ့ဒါကိုဆိုကြမယ်အရိယဝါဒဟောခေါ်ပြဘုရားမြတ်ဖရာဆိုအရိယဝါဒတရားတော်ခေါင်းစဉ်ကတော့အလုံးစုံသွားပြီအသေးစိတ်အကျယ်ဟောဖို့ပဲလို့တော့တယ်အဘိဓမ္မာရဲ့ဒေသနာကောင်းခြင်းရဆိုရင်တော့ငါရင်ပဲလေလို့ဆိုတဲ့အတိုင်းအင်္ဂါငါးပါးပဲကငါစပြီးဟောဖို့ပါပဲဒါပေမဲ့ပฏิပတ်တေကမဥစဉ်ရအားဖြင့်ဆိုရင်တော့နံပါတ်3အရိယဝါဒတရားကစပြီးဟောမှပါပြီးငါလည်းလွယ်ပါတယ်ဒါကြောင့်ဘုန်းကြီးကငါရင်ပဲလေဂုံ6ထွေစုံသေးဆောင်တပါးဆိုတဲ့သောင်းမှုတွေကအဆောင်တပါးနဲ့ပြည်စုံမကစားပြီးတော့ခေါ်ရမယ်။တိဉ္စဗိကဝေဗိကုဧကရေခောဟောတိဗိကဝေယံတို့ဗိကုယာမိဗိကုတံမြာဘေးကိုရှိမြင်သောပုဂ္ဂိုလ်သည်ဗိကုကိရိတာကိုဖြစ်ပြီးတာပုဂ္ဂိုလ်သည်တိဉ္စဘေးပုံပဲဤဖြင့်ဧကရေခောဗိကုသောအဆောင်ချောက်စီသည်ဟောတိဖြစ်ပါသည်။အဆောင်ချောက်ဗိကုရှိရမယ်ဆိုတာဘယ်လိုပါလဲ။လောကမှာအထက်တန်းကလူတွေရဲ့အိမ်ငယ်မှာအဆောင်ချောက်တော်ဝံရှိတာလို့အရိယာတို့စံနေမှာလဲအဆောင်ချောက်တစ်ခုရှိရမယ်ဆိုတာကိုကောင်းစဉ်တုန်းကပြောခဲ့ပြီအဲဒီအဆောင်ချောက်ကဘယ်လိုဟာလဲဘယ်လိုပြည့်စုံရမှာလဲလို့မိကုံထုတ်ပြပါတယ်ဒီနည်းမျိုးကတော့ဖြည့်ချင်းပြမယ်လို့မေးတာပါပဲအဲဒါကိုဒီလိုဖြည့်ခြင်းပြတော်မူပါれ။ဤရာဘိက္ခုဘိက္ခုတတရေခေနစေတသာသမန္တတော်ဟောတိ။ဘိက္ခုယံတို့ဤရာဤသာသနာတော်၌ဘိက္ခုယံသည်ဘိက္ခုသံဃာဘိက္ခုရှိမြင်သောပုဂ္ဂိုလ်သည်ဘိက္ခုကုလေသာကိုဖြည့်စည်ရသောပုဂ္ဂိုလ်သည်တတရေခေနအမှယာမှုတတိအဆောင်လျှောက်ရှိသောဝိဒသာစိတ်နဲ့တမန္နာရတောပြည့်စုံ၏ဟောသည့်ဖြစ်၏။အရိယဝါဒအရိယရေသာနေအိမ်မှာပြည့်စုံရမယ့်အဆောင်လျှောက်ကအမှယာမှုတတိတရားပါပဲ။အဲဒီအမှယာမှုတတိအဆောင်လျှောက်နဲ့ပြည့်စုံရမယ်လို့ဆိုလိုပါပဲ။ဘယ်လိုပြည့်စုံရမှာလဲလို့ဆိုတော့စိတ်တိုင်းစိတ်တိုင်းမှာအမှယာမှုကြကြပါပြီးပြည့်စုံရမယ်လို့ဆိုလိုပါပဲ။ဒါကြောင့်တတာရေကိနာမှားရမှုတတိဆောင်ချက်ရှိသောဝေဒသာစိတ်ဖြင့်ပြည့်စုံရမယ်လို့ဆိုထားပါတယ်။ဒီလိုစိတ်တိုင်းစိတ်တိုင်းမှာအမှားရမှုတတိဆောင်ချက်ငြိမ်းပါပြီးပြည့်စုံတာကဘယ်လိုပုံပေါ်မှာလဲဆိုလို့ရှိရင်ညာနာပုဂ္ဂိုလ်များမှကောင်းကောင်းပြည့်စုံပါတယ်။ညာနာပုဂ္ဂိုလ်များမှကာယကံကိုမူရာကိုပြုတိုင်းဝစီကံကိုမူရာကိုပြောဆိုတိုင်းမနောကံစိတ်သက်သက်ဖြင့်ကြံစီတိုင်းအမှားရတဲ့တတိလေးကအမြဲတမ်းပါနေတယ်။တတိမရာပဲအမှားမရာပဲနဲ့လွတ်ကနေရောင်မှားပြီးပြုမိတာလည်းမရှိဘူး။လွတ်ကနေရောင်မှားပြီးမတော်တာတွေလို့ပြောမိတာလည်းမရှိဘူး။အမှားမရာပဲနဲ့မေ့ပြီးတော့တော်ရောက်တောင်းရောက်နဲ့မတော်တာတွေလျှောက်ပြီးကြံနေတာရေလို့လည်းမရှိဘူး။တတိဆောင်ချက်ကလေးကနောက်ကတည်းကမကွာလိုက်ဒီအမှားရနေပါရဲ့တဲ့ဒါကြောင့် ညာနာပုဂ္ဂိုလ်ကိုဒီလိုကြည့်ကြည့်ပြောဆိုရပါတယ်ဒီလိုလဲဆိုရင်သရဒေါသသွားနေခြင်းမာရောသိဒ္ဓဒေါသရနေခြင်းမာရောဘုဒ္ဓဒေါသအိတ်နေခြင်းမာရောသာကရဒေါသနိုးနေခြင်းမာရောအသာထိုးရန်တာပုဂ္ဂိုလ်ဤညာနာဒေါသနာသိမြင်သည်တတရံသမိတာအမြဲမပြတ်သစ္စုပတိတံရှေးရှုခြင်းနေတယ်လို့ကြည့်ကြည့်ပြောဆိုရပါတယ်ဒီစကားထဲမှာအိတ်နေခြင်းလည်းပါပါတယ်နော်အဲ့ဒါကတော့အိတ်ယောဂာနိကာလနဲ့အိယာကအနုဘာဇကာလများမှာသတိဉာဏ်ခြင်းပုံကိုဆိုလိုပါတယ်လုံးလုံးအိတ်ကျော်နေတဲ့အတွင်းမှာတော့သတိဉာဏ်နေမဖြစ်နိုင်ပါဘူးအဲဒီလိုဖြစ်ဘုံကလည်းမရပါဘူးဒီနေရာမှာကိုမျိုးရာကြည့်လိုက်နှုတ်ကပြောဆိုလိုက်စိတ်ကကြံစီရဲ့ညာနာပုဂ္ဂိုလ်မှာအမှတ်ရတဲ့တတိကလေးကအမြဲတမ်းတင်နေတယ်အမြဲတမ်းတင်နေတယ်ဆိုတာကိုအထူးတတိကြရမယ်ဒီတတိဟာညာနာဖြစ်ခါမှကောင်းငင်ကကြလာသလိုဒီငယ်ကောင်းလာတာမဟုတ်ဘူးဒီလေကလေလာအထုလာလို့အင်းတိုင်းကောင်းလာတာဒါလိုလဲဆိုတော့ညာနာမဖြစ်နေအနာဂံဖြစ်ကလေးကအထုလာခဲ့ရတယ်အနာဂံမှာလည်းဒီသတိဟာဘုံကောင်းနေပါပြီအဲ့ဒါလဲနရဂံဘွားကအထုလာခဲ့လို့ကောင်းနေတာနရဂံမှာလည်းဒီသတိကတော့ကောင်းနေပြီအဲ့ဒါလဲသောတာပန်ဘွားကအထုလာခဲ့လို့ကောင်းနေတာပါပဲသောတာပန်မှာလည်းဒီသတိဟာကုသဇင်နာစာကြီးနဲ့အများကြီးကောင်းနေပါပြီဒါကြောင့်ဘဒ္ဒဘာမှာအပယ်လာကြောင်းမကောင်းဘူးအကုသိုလ်တွေမဖြစ်ပဲကျင်းနေတာသောတာပန်မှာကာမဘဝအယုန်လေးကိုပါရတာဆိုတဲ့ကာမရာဂဆိုတာလည်းရှိပါသေးတယ်ရာဂရဒေါသဆိုတာလည်းရှိပါသေးတယ်မောဟတို့မာနတို့ဆိုတာလည်းရှိပါသေးတယ်ဒါပေမဲ့လို့လူတော်ကြီးရဲ့သက်ကိုတန်းနေလောက်အောင်တော့အကုသိုလ်ကပြင်းပြင်းထန်ထန်တက်တော့တန်တာမဖြစ်တော့ဘူးလောဘဒေါသတွေဖြစ်ပေါ်လာပေမဲ့လို့သောတာဝေတ္တနိုင်လောက်အောင်အကြည့်တော့အပြင်းထန်တော့ဘူးအကုသိုလ်ဒီကိဟာညော့သွားပြီအဲ့ဒါဘာကြောင့်တော့လို့ဆိုရင်တတိကကောင်းနေလို့တတိကနောက်ကလာပြီးချိန်နေလို့ပါပဲဒီလိုဖြစ်ပုံကိုဒီအားထုတ်တဲ့ပုဂ္ဂိုလ်တွေကိုယ်တိုင်မသိရပါနဲ့အမှန်တူအပြည့်တဲ့ပုဂ္ဂိုလ်တွေကတော့ဒါကိုမှန်းဆပြီးကြည့်ကြပါလေမရင်းကြီးနဲ့တော့မရှိကြနဲ့ဟိုကောင်းပါရဲ့လို့ဒီလိုတော့ယုံကြည်သားမှဖြစ်မှာ။ဘာကြောင့်လဲဆိုရင်သောတာပန်ဘယ်ကြောက်စီရတဲ့အကုသိုလ်ကိုမပြုတော့ဘူး။ဒါပါအဲ့ကိုလည်းမတတ်တော့ဘူးဆိုတာကိုမြတ်စွာဘုရားကဟောထားတာ။ဘုန်းကြီးတို့လည်းတရားအထုတ်ကြည့်တာလို့အဲဒီအတိုင်းမှန်ကန်တယ်ဆိုတာကိုသိရမှလို့တော့သိရပါလေ။ဒါကြောင့်ကိုယ်တိုင်ကြည့်ကြည့်ရင်တရားကိုတကယ်တမ်းအထုတ်ကြည့်ပါမမင်းနဲ့အားထုတ်မိတဲ့အခါမှာဒီသဘောကိုကိုယ်တိုင်ပဲတွေ့ရပါလိမ့်မယ်။ဒါလိုသဘောလဲဆိုရင်တတိယဆန်းကြောက်လေးကနောက်ကတိုက်ကြလိုက်နေတဲ့သဘောပါပဲ။လိုက်လာပုံကတော့လူချင်းစရာနိတ္တတမေစရာအာယုန်နဲ့တွေ့ရင်နိတ္တတမေတဲ့လောဘဟာယုတ်ပြည့်ဆိုတော့ဖြစ်ပေါ်လာတာလာရသေးတာပါပဲ။ဒီလိုစရာနဲ့တွေ့ရင်ဒေါသဟာလည်းဖြစ်ပေါ်လာတာသေးတာပါပဲ။လုံးလုံးကြီးနာမှာမဟုတ်သေးတာကိုဖြစ်တော့ဖြစ်သေးတာပါပဲဒါပေမဲ့အဲဒီလောဘဒေါသတွေဟာတော်တော်ပြင်းထန်လာပြီးဆိုမှချင်းအစားအချောက်တတိလေးကနောက်ကလိုက်လာပြီအဲဒီလိုတတိကလိုက်ပြီးအုပ်လိုက်တော့လောဘဒေါသတွေဟာအရှိရောပြီးကျော့ကြသွားတယ်ဒါမှသူစဉ်ပုဂ္ဂိုလ်များမှာလို့ပြင်းပြင်းထန်ထန်မဖြစ်ရတော့ဒါကြောင့်လောဘဒေါသတွေဟာမပြင်းသေးလို့ဖြစ်ပေမဲ့သူတော်ဘာအဲ့ကိုတတ်နိုင်လောက်အောင်တော့မဖြစ်ဘူးသူတော်ဘာဥစ္စာကိုကုနေလောက်အောင်လည်းမဖြစ်ဘူးသူတော်ဘာကြီးမဲ့လိန်နေလောက်အောင်လည်းမဖြစ်ဘူးဒါကြောင့်သောတာပန်ဟာအပယ်ကျစေရတဲ့အကုသိုလ်ကိုမကြည့်ဘူးအပယ်လေးကလည်းမကျနိုင်ဘူးလို့မြတ်စွာဘုရားကဟောထားတာတဲ့ဉာဏ်ဉာဏ်ရဲ့စာရေးကြည့်ကြတော့သောတာပန်ကုန်နေပြအောင်အရန်ကာယောကြောက်ရည်ထားတာကိုတွေ့ရဘူးရဲ့အခုတရားနာနေတဲ့ပုဂ္ဂိုလ်တွေတဲကလည်းတချို့ကအဲ့ဒီဆရာကြီးရဲ့သံဃာတွေကိုဘာဘူးကောင်းဘာဘူးရပါလိမ့်မယ်သူကဓာရီကောင်းတယ်လို့မှတ်တဲ့ပြီးတော့ကြောင်ရင်းကြောက်ရင်းနဲ့သူနဲ့မတန်တာတွေကိုလည်း ကြောက်ရည်နေတယ်။ဘယ်ဒီရည်တယ်ဆိုတာသောတာပန်ဟာလူတယောက်ကိုသန့်နိုင်နေတယ်ဆိုတာအရှိသူကရည်တယ်။သောတာပန်ကုန်ကြီးကြာသွားလိုက်တာမပြောပါနဲ့တော့တကယ်လည်းရည်မှရည်ပါပြီ။ဘုန်းကြီးတို့အနေနဲ့ချင်းအဲလိုရည်တာကိုအော်လုံးကိုမဆုံးဘူး။လူကဓမ္မလိုဓမ္မလိုကရည်တာမဟုတ်သေးဘူး။အင်္ဂလိပ်လိုမဂ္ဂင်းဆောင်တဲ့မှာလဲရေးထည့်လိုက်သေးတယ်။အဲဒါကမှပါပြီးယူဆိုးသွားတာပဲ။နိုင်ငံသားပုဂ္ဂိုလ်တွေကဗမာပြည်ကိုအထင်မြင်သိကုန်တော့မှာပါပဲလို့ခွန်ကြီးတို့ကဆိုရင်းပါတယ်။အဲဒီဆောင်မှာကိုအင်္ဂလိပ်လိုမဂ္ဂင်းနဲ့ထည့်ပေးတဲ့အရိတာတွေလည်းတာဝန်မကင်းဘူး။ဗမာပြည်ရဲ့ကုန်ကျစရိသာသနာရဲ့ကုန်ကျစရိကိုရုပ်လျော့ချီးပါးပြနိုင်တဲ့ဒီလိုဆောင်မှာမျိုးကိုဘာကြောင့်ဆက်ကြတယ်လဲမပြောတော့ပါဘူး။အမှန်ကတော့ဒီလိုသံဃာမျိုးကိုရေးတဲ့လူကသူ့ဟာသူသဘောကျလို့ရေးပေမဲ့လို့ဒေဝိတာတွေကတော့စာဆောင်နဲ့ထည့်သွင်းပြီးသဘာကိုမပြတင်ပါဘူး။ဒီကုညေကမှာသဘာကြီးကပရိယတိသာသနာ့တော်ကဆိုရင်ဘာင်္ဂရဏတိမိတိအထက်တန်းကြဆုံးဆောင်ရွက်နေတယ်။ပရိပတိတဲ့ကလည်းမရောက်ပေါ်ရောက်ဓမ္မထံဘာဝနာတွေကိုကျွေးဖြစ်အောင်အထင်ရှားမြင်ကြပြတာနေတယ်။ဒါကြောင့်အနာရောရှိရောဒီကဘာလုံးဒီကဘာလုံးကနိုင်ငံသားတွေကဒုရဘာသာတရားကိုအားထုတ်လိုတဲ့ပုဂ္ဂိုလ်တွေဟာမြန်မာပြည်ကိုပဲဥဒေပြီးတော့လာရောက်ပြီးဒီလားအထုတ်နေကြတယ်ဒီလိုတလေကတော့အသဒ္ဓမကဒီဘုံနဲ့အိန္ဒိယလောက်သာပြီးတော့ဒီဘုံနဲ့အိန္ဒိယကိုပဲသွားရောက်စုံစမ်းကြတယ်အဲဒီလိုစုံစမ်းတော့အိန္ဒိယမှာဆိုရင်ဘုရားဘာသာတရားနဲ့စားပြီးဘာမှကူညီကြရပါဘူး။ဒီလိုမှလည်းအထုံကြီးမကြကြနာနာပြနိုင်တာကိုမတွေ့ကြရဘူး။ဒါနဲ့အဲဒီအိန္ဒိယပြည်တော်ကညကြတဲ့အတိုင်းနောက်ဆုံးကြတော့ဘုန်းကြီးတို့ဗမာပြည်ကိုပဲရောက်လာကြတယ်။ဒီလိုရောက်လာပြီးတရားထုတ်ကြတော့လည်းသူတို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာနဲ့အားရကြည်နာသွားကြပါတယ်။အဲဒီလိုပုဂ္ဂိုလ်တွေဟာဘုန်းကြီးတို့သာသနာ့ရိပ်သာဌာနတခုတည်းကအကိုတော်တော်များပါပြီဒီလိုလိုငါပြည်ကဘုရားသာသနာတော်နဲ့စပြီးဆက်ဆက်ကကျူးဆောင်နေတဲ့ခေတ်ကာလအချိန်ကြီးမှာဘုရားကြိုခဲ့တဲ့စာရေးဆရာကြီးကသောတာပန်ဟာလူ့ဘုရားနိုင်တယ်ဆိုတော့သူ့ယူဆကိုသဘာပြပြီးပြလိုက်တယ်တကယ်ကိုအံ့စရာပါပဲလူကဒီလိုရေးလိုက်တာနဲ့သောတာပန်နေလဲသေးကြကုန်တော့တာပါပဲ။ဘာကြောင့်လဲဆိုတော့အိန္ဒိယတိုင်းကဟိန္ဒူတွေကအာဟိန္ဒာဆိုတဲ့တရားကိုအင်မတန်လေးနဲ့ပြီးကြပါတယ်။အာဟိန္ဒာတရားဆိုတာအတ္တရှိတဲ့တရားကိုမြည်သေးရမသားရဘူးဆိုတဲ့တရားပါပဲ။ဒီလိုကောင်းဆိုရင်ဒီလိုကားကိုမမြင်သေးမသတ်ချက်ရဘူးလို့ဟိန္ဒူဘာသာဝင်တွေကယူဆထားကြပါတယ်။ဘယ်ဒီအောင်လဲဆိုရင်သိချင်နေတဲ့မြတ်တဲ့ပြည့်မြတ်အသည့်မင်းစေမပတ်ဆက်ကောင်းဘူးလို့သူတို့ကယူဆတာကြပါတယ်။သူတို့ယူမှာသိကျင်နေတဲ့မြတ်တဲ့ပြည့်ပြည့်တွေကိုလည်းဒီကိန်းတပည့်ရပြုတိနိုင်တဲ့အင်းတွေတပါးရှိတဲ့တတ္တဝါရဲ့လို့ယူဆတာကြပါတယ်။ဒါကြောင့်သူတို့နဲ့မဆန်းကျင်ရအောင်လို့ညစွာဘုရားကရန်တော်များအားမြတ်တဲ့ပြည့်ကိုဖြစ်စီရဘူးလို့ဒီလိုသိခါဖို့ကိုပြညတ်ထားကြရပါတယ်။ဒီလိုမြင်သေးရတဲ့အဟိတာတရားကိုယမတာလေးမြတ်ကြည့်နေတဲ့လောကကြီးထဲမှာဘုရားဘာသာကတရားထုံးလို့သောတာပန်ဆင့်ရောက်ပြီးအထက်တန်းစားပုဂ္ဂိုလ်ကတောင်လူဟောသားနိုင်သေးတယ်ဆိုရင်ကောင်းကြပါတော့မလားတကယ်ဆိုတော့သာလည်းမသားနိုင်ပါဘူးသားနိုင်သေးလို့ဆိုရင်အဲ့ဒီလူဟာသောတာပန်မဟုတ်သေးလို့ပေါ့ဒါလည်းမသားသေးပါဘူးသောတာပန်ဖြစ်ဆိုရင်ဒုဗ္ဗာဥစ္စာကိုလည်းမခွင့်နိုင်တော့ဘူးဒုဗ္ဗာဤသံဃာကိုလည်းမတည်မနိုင်တော့ဘူးဒုဗ္ဗာကျိုးမရှိအောင်လည်းလိမ်မပြောတော့ဘူးမြင်းစီရတဲ့ဒိဉ္ဇေယျစသည်ကိုလည်းမတော့စားတော့ဘူးဒါကြောင့်မြတ်စွာဘုရားကသောတာပန်ပုဂ္ဂိုလ်ကိုသီလေသူပရိပူရကာရီသီလတော်၌အကျဉ်းနဲ့အပြည့်စုံခြင်းတဲ့ပုဂ္ဂိုလ်ဖြစ်ကြောင်းကိုဟောကြားပြီးထားခဲ့ပါတယ်အဲ့ဒီတော့ကိုယ်လည်းခွန်နိုင်နေတယ်ဘာသာများကိုလည်းပြန်မနိုင်နေတယ်ဒိဉ္ဇဉ်နိုင်နေတယ်ဒီရဲ့ကိုလည်းတော့စားနေနေတယ်ဆိုရင်တော့အဲ့ဒီလူဟာသောတာပန်မဟုတ်ဘူးဆိုတာ တစ်ချက်ချတာမှတ်ထားကြသေးရောဘုရားပြောခဲ့တဲ့ဇာယိဆရာကြီးကတော့ဗုဒ္ဓဘာသာဒိဉ္ဇသသတိတိနာဝသီလကိုကျူးလွန်နိုင်နေတယ်လို့သူဆန်းကားထဲမှာဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဆိုနိုင်တယ်လဲဆိုတော့သူကလူရဲ့စိတ်ဓာတ်သဘာဝကိုလေ့လာလာခဲ့တာကြာပါပြီ။အဲဒီလိုလေ့လာပြီးရှိတဲ့အတွက်သူကဒီလိုရဲရင်ရင်ဆိုနိုင်ပါတယ်။ဒါလည်းအဝဇီရပဲ။သူလေ့လာတယ်ဆိုတာဟာဘယ်သူရဲ့စိတ်ကိုလေ့လာတာလဲ။သူစိတ်ကိုလေ့လာတာရှိမှာပေါ့။သူကသူ့တော်ကိုသူဘုရားဗန်လို့ယူဆတာသူပါလေ။ဒီတော့သူကအရက်ကိုလည်းကြိုက်တော့တယ်လို့သတင်းကြားရတယ်။ဒါကြောင့်သူစိတ်နဲ့နိုင်ပြီးဆုံးပြလိုက်ရင်ဒီပါပဲ။ဒါလည်းအဟောကြီးရပါပဲ။ဒုနဲ့နိုင်မရင်ဘူးဆိုတော့ဗမာစကားလုံးကအစဉ်တန်းတူတဲ့ပြည်ချင်းညာအသုံးစွဲရမယ်စကားဖြစ်ပါလေ။အစဉ်တန်းမလူရမှာဒုနဲ့နိုင်ရင်အလုံးမင်းကျန်တတ်ပါလေ။စဉ်းစားကြည့်ပါ။ဒနာသင်္ချာကိုမတင်ဘူးတဲ့လူတယောက်ကဒနာသင်္ချာရမှာပါရမီရောက်စမ်းရနေတဲ့လူကိုဒနာသင်္ချာနဲ့စပ်ပြီးမာလိုပဲလို့ကိုယ်နဲ့နိုင်ရင်အများကြီးရမှမယ်အများကြီးရိုင်းမယ်ဆိုတာကိုသိနိုင်ပါလေဒါလိုပါပဲသူတို့ရှင်ပုဂ္ဂိုလ်ကကိုယ်စိတ်နဲ့နိုင်ပြီးသောတာပန်ကိုသိကြရင်အင်္ဂတရိုင်းပြီးအင်္ဂတမဲရမှရပါပဲမာမာတော့သောတာပန်အဖြစ်တကယ်ဖြစ်နေတဲ့ပုဂ္ဂိုလ်မှာခန္ဓာပြောခဲ့တဲ့ခန္ဓာပြောခဲ့တဲ့တတိယလေးကအတော်ကိုကောင်းတယ်ဒါကြောင့်ယုံကြည်ရဲ့လောဘဖြစ်လာတဲ့ဆိုရင်အရိတိကလေးကသူ့လိုလိုဖြစ်ပေါ်လာပြီးတော့ထိန်းထားလိုက်တယ်။ဒီလိုတတိကအုပ်ထိန်းလိုက်တဲ့အတွက်လောဘကအရှင်ပြတ်သွားတယ်။အကြီးကျယ်ပြရတော့လောဘဖြစ်လာရင်လည်းတတိကဒီလိုပဲအုပ်ထိန်းထားတယ်။မောဟတို့မာနတို့ဖြစ်လာရင်လည်းတတိကလိုက်ပြီးအုပ်ထိန်းတာပဲ။ဒါကြောင့်အမှုတော်တရားတွေဟာအလုံးစဲကြီးကျယ်မဖြစ်ပွားတော့ဒီလားသိခါဘုရားကြီးနဲ့လားသူ့လိုနဲ့လားဒီနည်းတဏ္ဍမရှိရတော့ဒါကြောင့်သောတာပန်မှာပယ်လာရောအကုသိုလ်တွေလည်းငြိမ့်တယ်ပယ်လေးပါးမှလည်းလွတ်တယ်လို့ယုံကြည်သိချရတာဒါတွေဟာတတိလေးကောင်းနေကြီးရဲ့အကျိုးတွေပါပဲသောတာပန်မှာဒီတတိလေးဒီလိုကောင်းနေတာကလည်းကလျာဏပုရိသင်ဖြင့်ဝိပဿနာရှုခြင်းကဒီတိလေးကိုမပြမစဲလေ့လာပွားများလာခဲ့လို့ပါပဲ။ဒါတော့ဒီတိလေးကအစပြုခဲ့ရတာဟာပုရိသင်ဖြစ်ကစခဲ့ရတယ်ဆိုတာသင်ကြားပါတယ်။အဲဒီတော့ကဓာတ်ကြောင့်ကံကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုအမှတ်ရနေတဲ့တတိလေးဟာတတိထံတရားပေါ့။တတိထံတရားဟာမနာကောင်းပါလေ။မောလာရညကုံမြာစိမ့်မြာတွေကိုအမှတ်ရနေုံလေးပဲဒီလိုအမှတ်ရနေရဆိုရင်သိတဲ့သိလိုက်တာတွေကိုအကုန်လုံးတန်းဆဲပြီးအကုန်လုံးပြီးတော့တာပဲဘယ်နေရာမှမမကြံဘူးသိနေရကြတာပဲအာတုခူရလွယ်လဲလွယ်တယ်ဘုန်းကြီးတို့ကလည်းအဲ့ဒီသတိထားမိတိုင်းရှိမှပုံကိုလွယ်လွယ်လေးပဲဟောနေပါတယ်ဘာကြောင့်တော့လို့ဆိုတော့ရုပ်တွေနာမ်တွေစိတ်တွေစိတ်တွေဓာတ်တွေကလတွေဒီလိုအားလုံးကသိစိတ်ပြီးရှိဖို့သင်ခြင်းကိုဟောရင်ဘုဗုဒ္ဓမရှိတဲ့လူတွေမှာဘယ်သင်ခြင်းရှိကြလိမ့်မှာတော့အဲဒီလိုတွေ့တော့သင်ခြင်းနေရင်လည်းဘုဝံသာဝနာညာဆိုတာဘာမှသူ့ကြကြစီမှာမဟုတ်ဘူးဒါကြောင့်ဘုန်းကြီးတို့ကလွယ်လွယ်ပဲဟောပါတယ်မြတ်စွာဘုရားကလည်းလွယ်လွယ်ပဲဟောခဲ့ပါတယ်အဲ့လိုလဲဆိုတော့ကိသံတော်ဝါကိသမိတိပဇာနာတိတဲ့ဒါမြတ်စွာဘုရားကိုယ်တော်လည်းဟောထားတဲ့ဂရိဌာနသုပ္ပါဠိပါပဲဒီပါဠိရဲ့အနေကတော့ကိသံတော်ဝါသွားပြီးရှိတော်လဲကိသမိတိသွားပြီးဟူ၍ပဇာနာတိတိသွားပြီးရှိတော်သွားပြီးဟူတိသွားလင်းသွားပြီးဟူပြီပါတဲ့ဒီလိုလေလေလေးဟောတာပါလေ။သွားပြီးရှိတော့အတွင်းမှာရုပ်တွေနာမ်တွေဓာတ်တွေကလတ်တွေကိုခွဲခြားသိချာပြီးသိလို့ဒီလိုခက်ခဲခက်ခဲမဟုတ်ရပါဘူး။လူတိုင်းလူတိုင်းအားထုတ်နေအောင်မြတ်စွာဘုရားကသွားလင်းသွားပြီးဟုသိဤလို့ဒီလိုလေလေလေးဟောခဲ့ပါလေ သစ္စာမိဤသည့်သွားသည်ဟူ၍ဒသနာတိပြီးဤလိုဟောရမှာသစ္စာမိဆိုတဲ့ဥပ္ပါဒ်နော်အဲဒီတော့အထူးသတိပြုဖို့ရည်ကြီးပါတယ်ပါဠိမှာသစ္စာမိလို့ဆိုရင်မိမိကိုယ်နဲ့ဆိုင်ပါတယ်ငါသွားဤလို့ညမပြန်ရပါတယ်သစ္စာတိလို့ဆိုရင်အပြန်လာပြောဆိုတဲ့ပုဂ္ဂိုလ်နဲ့ဆိုင်ပါတယ်သင်သွားဤလို့ပြန်ရပါတယ်သစ္စာတိလို့ဆိုရင်ငါနဲ့တင်တော့မှတော့ပါအခြားပုဂ္ဂိုလ်အရာဝတ္ထုများနဲ့ဆိုင်ပါလေသူသွားဤလူသွားဤနတ်သွားဤရဟန်းသွားဤယုံနာသွားဤစသည်ဖြင့်ရွေရားလျော်စွာပြန်ရပါလေပါဠိတရားကြီးကအစုံငါကြည့်ပါနဲ့ဆိုရင်နာမယောဂါတဲ့ကိစ္စတိသူဒီသွားဤစသည်ဖြင့်ပြန်ရတယ်အစုံငါဒီကနေဆိုရင်ဒုမယောဂတဲ့သစ္စတိသင်္ဒီသွားဤလို့ပြန်ရတယ်အဆုံးမှာမိကနေဆိုရင်အမယောဂတဲ့သစ္စာမိငါဒီသွားဤလို့ပြန်ရတယ်ဒီလိုနည်းပြန်ရတယ်ဆိုတာကိုအခုဒီကနေမရစားတဲ့လိုက်ကကိုယ်တော်တွေအကုန်လုံးသိကြပါတယ်ဗရာကိုသိနေတဲ့ရှင်ငယ်သူငယ်လေးတွေလည်းအချက်ပိုင်းကိုရောက်ရင်သိကြတော့တာပါပဲအခုဒီပြိဇာနာတော့မှာဟောထားတာကမိဘနဲ့သစ္စာမိနော်ပြိဘနဲ့သစ္စတိမဟုတ်ဘူးဒါတော့ဒီသစ္စာမိကိုမြန်မာပြန်ရင်ငါသွားကြီးလို့ပဲပြန်ရတယ်သူသွားကြီးလို့လည်းမပြန်ရဘူးယုံနာသွားကြီးလို့လည်းမပြန်ရဘူးဒါကြောင့်ဒေဝိဇာနာဘုရားကြီးကအနာထဒိဋ္ဌိကျမ်းအစနာမှာအရိယာဘုံရှိပုံကိုပြောပြထားတယ်သွားရင်အရိယာဘုံ၌ခြေလန်းတိုင်းခြေလန်းတိုင်းငါသွားဤငါသွားဤဟုခြေ၌တည်သောစိတ်ကိုဖြစ်စေ၍သွားရမည်ခြေတလန်းမြအမတ်တမဲမလန်းမိပေနဲ့သတိဖြင့်ညွှန်ပြထားပါလေဒါကတော့မကြံမူတမိကျော်လောက်ကထွက်လာတဲ့ကျန်းစာကြီးတစ်ခုကပယ်ထားတယ်စာကြီးကဇာတ်နဲ့လား480လောက်ရှိပါတယ်အရိသာကြီးကဗမာပြည်မှာရှိတဲ့ဝိပဿနာကြီးတွေအကုန်လုံးလိုပဲပယ်သွားပါတယ်။ဒါကြီးဆရာတော်ဘုရားကြီးရဲ့ငါသွားဤဆိုတဲ့ရှုပုံကိုပထမဆုံးစပြီးတော့ပယ်ထားတာကိုကြည့်ရပါတယ်။ဘာကြောင့်တရားတည်းလဲလို့ဆိုတော့ငါဆိုတဲ့ဝဟကပါနေလို့ပါပဲတဲ့။ဒါကသူစီရာစီစဉ်ရင်ဝိသံကြီးဟူသောအနာယောဂနဲ့ခေါ်တဲ့မြတ်စွာဘုရားကိုပါပြရရောက်ပါလေ။ငါသာဗျာသစ္စာမီးလို့ဟောတဲ့အတွက်ဒေဝီဆရာတော်ဗျာကြီးကငါသွားဤလို့သရာနီးရအတိအကျဘာသာပြန်ထားတာပဲ။သစ္စာမီးပုဂ္ဂိုလ်ငါသွားဤလို့ပြန်တာမှားတယ်လို့ဘယ်စာရပုဂ္ဂိုလ်ကမှမဆွနိုင်ပါဘူး။ဒါတော့ငါသွားဤဆိုတဲ့ဉာဏ်သာဗျာကိုမသိဘူးလို့ပယ်လိုက်ရင်သစ္စာမီးလို့ဟောတဲ့ဗျာကိုလည်းပြရရောက်ပါလေ။ဒီကျင်းလင်းကြကိုထည့်သွင်းပြီးပြောရတာကလည်းအခြားကြောင့်မဟုတ်ပါဘူး။အဲဒီလိုပြောတဲ့ကျမ်းစာကြီးကဒီပန်လင်းမျိုးကဆွတ်တဲ့စာအုပ်ကြီးဖြစ်တဲ့အတွက်ဘုန်းကြီးကယခုဟောပြမယ်။ရိုးရိုးကလေး၊လွယ်လွယ်ကလေးဘုရားဟောထားတဲ့တိဋ္ဌာန်ကြီးမှာမန္တရကျင်းစီလိုတဲ့အတွက်ပဲဖြစ်ပါတယ်။ငါဆိုတာက၃မျိုးရှိတယ်။အတ္တဘောင်နေရာချင်းဒိဋ္ဌိနဲ့ဆွဲလာတဲ့ငါက၃မျိုးမာနနဲ့ဆွဲလာတဲ့ငါးကတည်းမျိုးလောကဟောတာမြတ်ဖြင့်သုံးဆွဲတဲ့ငါးကတည်းမျိုးဒီလိုသုံးမျိုးရှိပါတယ်ဒီထဲမှာသစ္စာမိလို့ဟောရအလိုလိုပါဝင်နေတဲ့ငါးကတော့ဒိဋ္ဌိဆဲမာနဆဲငါးမျိုးမဟုတ်ပါဘူးလောကဟောတာငါဖြစ်ပါတယ်ဒီငါးမျိုးကိုတော့ဘုရားရဟန္တာတွေလည်းသုံးဆွဲပြောဆိုတော်မူကြတာပဲအဲဒီလိုပြောဆိုတာကိုဒိဋ္ဌိဆဲမာနဆဲလို့အပြည့်မတင်ရပါဘူးဒါကြောင့်ဘုရားတို့ကလည်းဒီလောကဝါဒစကားတွေနဲ့သွားရင်သွားတိုင်းသွားတိုင်းခြေလမ်းတိုင်းသွားတယ်သွားတယ်စသည်ဖြင့်ရှုမှတ်ဖို့ညွှန်ပြနေပါတယ်ဒီလိုလောကဝါဒတွေနဲ့ရှုနေပင်မယ်လို့တကယ်သမားရင်းညာရင့်တာလာတဲ့အခါကျတော့ဒီညောဝါဒတွေကုန်ပြောက်ပြီးတော့အနာမစဲမပြတ်ဖြစ်ပြနေတဲ့ပရမသဘောကလေးညလင်းပဲပြီးနေပါတယ်သွားတဲ့ခါမှာဆိုရင်သွားရင်တဲ့စိတ်ကလေးနဲ့တောင်းမင်းလို့ကြတဲ့ရုပ်ကလေးတွေအဆင့်ဆင့်မြတ်သ တယူရခြင်းမပြတ်စစ်ပြနေတာကိုသိရပြီးရပါတယ်ဘုံတဏ္ဍာကောင်းကြေရရဲ့လို့ဘာမှမသိရတော့ဘူးသဘောတရားလေးသဘောတရားလေးလေးကြီးသူ့ဟာသူစစ်ပြနေတာကိုသိရပါတယ်သိရတာမှရှိရတဲ့ယုံနာအယုံနဲ့မဟုတ်သေးဘူးချုပ်ညိနေတဲ့စိတ်ကလေးပါကိုသိကြည့်ရင်ပြောက်သွားရင်သိကြည့်ရင်ပြောက်သွားရင်နဲ့ကိုယ်တိုင်တွေ့ပြီးသိရပါတယ်အဲ့ဒါမယုံရင်အာရုံကြီးတော့ဘုန်းကြီးညကြတဲ့အတိုင်းတကယ်အာရုံကြီးရင်ကိုယ်တိုင်တွေ့မယ်ဆိုတာကိုတော့ဘုန်းကြီးတို့ကရဲရဲကြီးတောင်းခံပါတယ်ဒါပဲနဲ့အာမတုရသေးလို့မယုံတဲ့သူတွေကတော့ဘုန်းကြီးတို့ကအပြင်းမတင်ပါဘူးဘာကြောင့်လဲဆိုတော့ဒီကမှကိုယ်နဲ့မတွေ့သေးတဲ့ဟာကိုမတွေ့တော့မယုံမဲလဲရှိနေမှာပေါ့ဘုန်းကြီးနေနေပြောရမယ်ဆိုရင်ဘုန်းကြီးတို့ကိုယ်နဲ့အစတော့ကမယုံရပါဘူးမတုံမျိုးမှာမြင်းမွန်စီတို့ဆရာတော်ဆရာကြီးကဒီတိရံကမ္မထာဟောကြားမျိုးပြနေတယ်ဆိုတာကိုဘုန်းကြီးရှိဝါရ1193ခုနှစ်တုန်းကပေါ့လေအဲဒီတုန်းကကြားသိရပါတယ်အဲဒီတုန်းကဘုန်းကြီးစင်သာဝေဘာကြီးကြပါလေ။သွားရင်သွားတယ်လို့မှတ်ရမယ်ဆိုပါကော။ရရင်လည်းရတယ်၊ထိုင်ရင်လည်းထိုင်တယ်၊အိပ်ရင်လည်းအိပ်တယ်လို့မှတ်ရမယ်ဆိုပါကော။